တိုင်းရင်းသားလက်နက်ကိုင်ဖွဲ့တစ်ခုဖြစ်တဲ့ရခိုင်တပ်မတော် AA နဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေကြားရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်တိုက်ပွဲတွေကြောင့်နေရစွန့်ခွာသူဒေသခံတွေပုံများလာနေကြောင်းလဲဒေသခံတွေနဲ့အကူအညီပေးရအဖွဲ့တွေကပြောပါတယ်လူလာရင်းနေတုန်းကရခိုင်ပြည်နယ်တွင်ရဲကင်းစခန်းတွေကိုရခိုင်လက်နက်ကိုင်အဖွဲ့ကတိုက်ခိုက်ခဲ့တာကိုတပ်မတော်ကတုံ့ပြန်မှုတမရကညွန်ကြားခဲ့ပြီးတဲ့နောက်ဒေသရဲအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးစစ်ဘေးရောင်ရွာသားတွေလည်းတိုးပွားလာနေပါတယ်ဒီကနေ့အင်္ဂါနေ့နဲ့မနေ့ကတနင်္လာနေ့မှာချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရယ
်အတိုင်းတွေတော့ကြားနေရတယ်ဒါပေမဲ့လို့ကိုကျွန်တော်စီကတော့အသေးစိတ်ချက်လက်တွေတော့ဘာမှရောက်မလာသေးဘူးဟိုမနေ့ကတော့ဒီပလက်ဝါမြို့နယ်ရအထက်ပိုင်းမှာဒိုးချောင်းဝါရွာနောက်မှာတော့တိုက်ပွဲဖြစ်တယ်နောက်ဒီဘူတီတောင်ဘက်မှာလည်းပဲသူတို့ဒီဟိုလက်နေကြီးတွေနဲ့ရန်တန်းပစ်ခတ်နေတာတွေရှိတယ်
တိုက်ပွဲဖြစ်ပွားနေကြအောင်အတည်ပြုနိုင်ပေမဲ့ထိခိုက်မှုအခြေအနေကတော့မသိရှိရသေးဘူးလို့ခိုင်တုခကဆိုပါရယ်ဒီကနေ့ပလက်ဝါမြို့နယ်ဒိုးချောင်းဝါကျေးရွာနီးမှာမြန်မာစစ်တပ်နဲ့ရခိုင်တပ်ဖွဲ့အီတို့ကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းပလက်ဝါဒေသခံတို့ကပြောပါတယ
်။ဒီကဖြစ်တာပလက်ချောင်းဒီဒိုးချောင်းဝါအနားလေးမှာဖြစ်တာ။ဒီတော့ပလက်ဝါနယ်တော့တော်တော်လေးဝေးတယ
်။ချင်းပြည်နယ်ပလက်ဝါမြို့နယ်နဲ့ရခိုင်ပြည်နယ်တွင်းကတိုက်ပွဲသတင်းတွေနဲ့ပတ်သက်လို့ပြည်သူဆက်ဆံရေးနဲ့စစ်တပ်စစ်စင်ရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့သွဲဖက်သွင်းမှုဘူမှုချုပ်စုံမင်းထွန်းကိုဆက်တွေ့မေးမြန်းရမှာအခုလိုပြောပါတယ်။
ကျင်းပြနေတဲ့မှာကျွန်တော်ပြောလို့ရတာကျွန်တော်မသိရဘူး။ဟောရှိနိုင်ပါတယ်။ဘူရီတောင်မောင်ကောဘက်တော့ကျွန်တော်ကုလောဘက်ထိတော့မကြားဘူး
။ဒီဇင်ဘာလ6ရက်နေ့ကဘူရီတောင်မြို့နယ်စိုင်းတင်ချောင်းလျှောက်မှာပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်မြို့မချောင်းကျေးရွာနီးလက်နက်ကြီးကြီးတွေကြားရောက်ခဲ့လို့ရွာသား84ဦးဟာဂျာညူပြင်ကျေးရွာကိုစစ်ဘေးသိမ်းရှောင်နေရတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်သန်းကခုလိုပြောပါရယ်
။ဒီချောင်းအုပ်စုမြို့မချောင်းကျေးရွာဦးရဲက84အဲသူတို့ကပြည်လို့သိဆောင်လဲဆိုတော့ဥမာပြောနာမှာလာနန်းကြီးကြီးချောင်းပေါ့လာနန်းကြီးစံကြလို့ခေါ်ရတာ
ဘူရီရာမြို့နယ်ဘက်မှာစန်တင်ချောင်းစီတောင်စီတီတောင်စပထားကြီးရွာစစ်ချောင်းစခန်းတွေမှာစစ်ချောင်းဥကြီး400ကျော်ရှိနေတယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥအောင်တောင်းရွှေကပြောပါရယ်အလားတူကြောက်တော်မြို့နယ်ဘက်မှာလည်းလက်နက်ကြီးတွေနဲ့ပြစ်ခတ်နေမှုကြောင့်ဒလူချောင်းကြီးရွာသားတွေနေရက်ကနေတင်းကြံဖို့ပြင်ဆင်နေတယ်လို့ဝါတောင်စစ်ချောင်းစခန်းမှာနေသူတွေအခက်တွေ့နေရတဲ့အခြေအနေကိုတော့အကူအညီပေးရဖွဲ့ဝင်ဥစော်ဝင်းကအခုလိုပြောပါရယ
်ဘလူချောင်းဘက်မှာကားလည်းလည်းမှာရှိတဲ့အမြောက်တက်ကန်စားရောင်းနာမှာရှိတဲ့အမြောက်တက်ဟိုဒီနေ့ကညနေ7:00ကျော်လောက်မှာအခောက်တစ်စေးကျော်လောက်ထုရလို့တော့ကြားရကြဘလူချောင်းရွာအနည်းတစ်ဝိုက်မှာကြားတယ်လို့ညသားတွေကပြောတယ်ညအချိန်ကလည်းတကောင်ကျော်ညနေနေတော့သူကတော့အကလုံးဘုံနဲ့ထဲမှာဝင်ပူနေကြတယ်ဟိုစိုးရင်ကြောက်လန့်ပြီးတော့ရွာကထွက်ပြစ်မလို့လုပ်နေကြတယ်မနေ့ကဆိုရင်လေဒီကားလည်းဘက်မှာရှိတဲ့ဒီဝတောင်ဒီဖြစ်ရဒုက္ခဒီစခန်းမှာဆိုရင်ပိုပြီးတော့စိုးရတဲ့အနစ်ထားတွေလည်းနေရတယ်ကိုမိုးရတယ်လေတိုက်တယ်တော့တာလဘက်ရှာတယ်လွန့်ပါတာပေါ်တာတို့ဒီဘက်ထဲမှာတာလဘက်ရှာထိုးပြီးနေရတာကိုအကုန်လုံးကတော့ရေတက်တအားကိုဆက်ချိခဲ့စရာလေးမြင်ကြရလို့ကို
2018နိုဝင်ဘာလကုန်ကစပြီး2019နှစ်သစ်ဒီကနေ့အထိနှစ်ဖက်တိုက်ပွဲကြောင့်ကြောက်တော်မြို့နယ်ပါဝင်ဘူရီတောင်ရတိတောင်ပုံလူကျိုးမြို့နယ်တွေဘက်မှာစစ်ချောင်းဥကြီးတွေတိုးပွားနေတယ်လို့ဥစော်ဝင်းကဆက်ပြောပါတယ
်ဒီကားလည်းနှမဲမှာရောက်နေတဲ့စစ်ချောင်းကလည်းစစ်ချောင်းအထက်ကြီးဖြစ်တယ်လို့တလူချောင်းတွေမှာရှိတဲ့စစ်ချောင်းရဲ့စရိုင်းဆိုင်မှာရှိတဲ့စစ်ချောင်းရဲ့အဲ့ဒါကိုအကုန်လုံးပေါင်းလိုက်ရင်3000ကျော်လောက်ရှိမှာပေါ့ကြောက်တော်မြို့နယ်တက်တက်လေးတပြေးနေလုံးပေါင်းလိုက်ရင်6000ကျော်လောက်ရှိမှာပေါ့
ကြောက်တော်ကားလည်းနှမဲမှာရှိတဲ့တောင်မင်္ဂလာကန်စောက်ဝါတောင်စတဲ့စစ်ချောင်းစခန်းတွေမှာစန္ဒရိခာခက်ခဲမရှိပေမဲ့ရိုးချောင်းထက်ပိုင်းမှာရှိတဲ့ဒလူချောင်းကျေးရွာမှာစစ်ချောင်းဥကြီး1100ခန့်ရှိနေပြီးစန္ဒရိခာတည်ဖို့အရေးကိုတော့မြန်မာစစ်တပ်ဘက်ကနေပိတ်ပင်ထားတယ်လို့စစ်ချောင်းစခန်းတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ4ရက်နေ့မှာဘူရီတောင်မြို့နယ်မှာရှိတဲ့နေကြားဆောက်ရဲကင်းစခန်း၄ခုကို AA ဘက်ကစီးနင်းတိုက်ခိုက်ခဲ့ပြီးတပ်မတော်ဘက်ကတံပြန်ထိုးစစ်ဆင်မှုတွေတိုးပြီးလှုပ်ဆောင်လာနေတာပါ။ရခိုင်မြောက်ပိုင်းရဲကင်းစခန်းတွေကို AA လက်နက်ကိုင်ဖွဲ့ရဲ့တိုက်ခိုက်မှုခံရပြီးနောက်မနေ့ကနိုင်ငံတော်သမ္မတပါဝင်အစိုးရကြီးကဲတွေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ပါဝင်စစ်ဘက်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးရမှာ AA လက်နက်ကင်ဖွဲ့ကိုနိုင်နေစစ်စင်ရေးလှုပ်ဆောင်သွားဖို့လိုအပ်ရင်လေကြောင်းပါဝင်တိုက်ရင်အားတိုးတိုးမှုကိစ္စကိုနိုင်ငံတော်သမ္မတရုံးကနေစစ်ဘက်ကိုညွှန်ကြားထားတယ်လို့သမ္မတရုံးပြောခွင့်ရလူကပြောပါတယ်တပ်မတော်အနေနဲ့ရခိုင်မြောက်ပိုင်းဒေသတွင်စစ်စင်ရေးလှုပ်ဆောင်မယ်ဆိုရင်တိုက်ပွဲတွေပြင်းထန်လာမှာဖြစ်ပြီးစစ်စင်ရေးဒေသကပြည်သူတွေအတွက်လုံခြုံရေးစိုးရိမ်စရာနေထားရှိလာနိုင်တယ်လို့စစ်ဘေးရှောင်ဒုက္ခသည်တွေသိုးပွားလာမဲ့အခြေအနေရှိလာမယ်လို့လည်းရခိုင်နိုင်ငံရေးပါတီခေါင်းဆောင်တွေကထောက်ပြနေကြပါတယ်ခင်ဗျာ